ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရဲ့လက်ရှိနဲ့အရင်ကထိပ်တန်းတာဝန်ရှိသူတွေပေါ်အကျဉ်းပြတ်ချဆမှုဆိုင်ရာရာဇဝတ်ကြောင်းဆွဲချက်တွေအမေရိကန်ပြည်ထောင်စုကဆွဲတင်လိုက်သလိုဆွစ်ဇာလန်တာဝန်ရှိသူတွေကလည်းစီးကြားစုံစမ်းစစ်ဆေးမှုတစ်ခုလုပ်နေပါတယ်2018နဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲတွေအတွက်လုံခြုံရေးနေပေးတာနဲ့ဆက်စပ်တဲ့ဆွဆွဲချက်တွေပေါ်ဆွစ်ဇာလန်တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေတာပါအမေရိကန်ရဲ့ပြည်မှုဆိုင်ရာဆွဲချက်ထဲမှာလူ14ဦးပေါ်ဆွဲချက်48ခုပါဝင်ပါတယ်အဲ့ဒီထဲမှာတရားမဝင်လုပ်ငန်းနဲ့အသက်မွေးမှုငွေလွှဲပြောင်းခြင်းဆိုင်ရာမတမာမှုငွေမဲခွာချမှုစတဲ့ဆွဲချက်တွေပါဝင်ပါတယ်ဘောလုံးပွဲပြိုင်ပွဲအတွက်ဈေးကွက်ဆိုင်ရာအခွင့်အရေးတွေရဖို့အားကစားသတင်းမီဒီယာတွေရဲ့အရာရှိတွေကအမေရိကန်ဒေါ်လာတန်150ကျော်ပေးခဲ့တာဒါမှမဟုတ်ပေးဖို့သဘောတူထားတာတွေပါဝင်တဲ့အကြံစီတစ်ခုဖြစ်တယ်လို့ဆိုရရှိနေတယ်ကပြောပါတယ်နိုင်ငံတကာဘောလုံးပြိုင်ပွဲတွေမှာအကျင့်ပြတ်ချဆပြီးတော့သူတို့ကိုသူတို့ချမ်းသာအောင်လုပ်တဲ့24နှစ်ကြာအကြံစီတစ်ခုအဖြစ်အမေရိကန်တရားရေးဌာနကပြောပါရယ် FIFA တာဝန်ရှိသူ9ဦးကိုဆွစ်ဇာလန်အာဏာပိုင်တွေကဒီကနေ့မှဖမ်းဆီးပြီးအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးမှာဖြစ်ပါရယ်အမေရိကန်တာဝန်ရှိသူတွေကလည်း Florida ပြည်နယ်မိုင်ယာမီမြို့မှာဒီကနေ့ရှာဖွေစစ်ဆေးတာတွေထပ်လုပ်ပါရယ်နောက်ထပ်လူ4ဦးကဒီအမှုမှာပြည့်ရှိတယ်ဆိုတာဝန်ခံထားပြီးလို့အမေရိကန်တရားရေးဌာနကပြောပါရယ်အမေရိကန်နဲ့ဆွစ်ဇာလန်ကအမှုတစ်ခုလုံးမှာလက်ရှိ FIFA ဥက္ကဋ္ဌ Sepp Blatter မပါဘူးဆိုတာ FIFA ရဲ့ဆက်သွယ်ရေးနဲ့အများပြည်သူရေးရညွှန်ကြားမှုညွှန်ကြားမှုကသတင်းတော့တွေကိုအတည်ပြုပြောဆိုထားပါရယ်ခင်ဗျာ